ကယ်လီဖိုးနီးယားတောင်ပိုင်းမှာအကြီးကျယ်လောင်ကျွမ်းနေတဲ့တောမီကိုနှိမ့်သက်ဖို့အတွက်မိသားသမားတွေဆက်ပြီးစူးစမ်းနေရဆဲဖြစ်ပါတယ်။တောက်ကြနေမှာတော့ဆန်ဒီယေဂိုမြောက်ပိုင်းအထိနောက်ထပ်မိကူးလာပြီးဖြစ်ပါတယ်။လွန်ခဲ့တဲ့9ရက်ခရဲကလောင်ကျွမ်းနေတဲ့မိကြောင့်အဆောက်အဦပေါင်းအနည်းဆုံး900ပျက်စီးသွားပြီးဖြစ်တယ်လို့လူပေါင်း 13,000 လောက်ကိုလည်းဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။တနင်္လာနေ့ကစတင်လောင်ကျွမ်းခဲ့တဲ့တောမီဟာနေရာ6ခုကိုပြန့်နှံ့သွားခဲ့တယ်လို့တခြားနေရာလေးတွေမှာလည်းလောင်ကျွမ်းနေတာဖြစ်ပါတယ်။မိသက်သမား 9,900 ကျော်နဲ့နှိမ့်တက်နေရတာဖြစ်ပြီးမိရှိန်လျှော့အောင်ရဟတ်ရင်တွေနဲ့ဆေးတွေရေတွေဖြန့်ပေးနေရတာပါ။စန်ဒန်အာနာအနောက်လီကမပြတ်တိုက်ခတ်နေတာမို့ပစိဖိတ်ကမ်းရိုးတန်းတစ်လျှောက်လော့စ်အန်ဂျလစ်ကနေမြောက်ပိုင်းကီလို180ကျော်ကစန်ဒန်ဘာဘရာအထိမိကူးဆက်လောင်ကျွမ်းနေတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကကယ်လီဖိုးနီးယားပြည်နယ်အတွက်ဘ ਹੁ အစုအရေးပေါ်အမိန့်ကိုထုတ်ပြန်ခဲ့ပြီးဘ ਹੁ အစုအဌာနတွေကဲဆဲကူညီမှပူးပေါင်းကူညီဖို့အတွက်လှုပ်ဆောင်ပေးခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်တစ်တောနဲ့မီးဘေးကာကွယ်ရေးဌာနကအင်ကာနေ့ထုတ်ပြန်ရမှာတော့ဒီနှစ်အတွက် area hectare 4 သိန်းကျော်မီးလောင်ကျွမ်းခဲ့တယ်လို့ဆိုပါတယ်။